အီရန်နိုင်ငံဘက်ဂရက်မြို့မှာဇက်တိုက်ဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေကြားလူအနည်းဆုံး23ယောက်သေဆုံးခဲ့ပါတယ်။စနေနေ့ကမြို့တော်ရဲ့မြောက်ဖက်ထရက်မန်လူမျိုးစုတွေနေထိုင်ရာရွာမှာကိုနေကားတစ်စီးနဲ့ဘုံခွဲတိုက်ခတ်မှုဖြစ်ပြီးတဲ့နောက်အခုလိုဘုံခွဲမှုတွေဇက်တိုက်ပေါ်ပေါက်နေတာပါ။ဒီအတောအတွင်းအီရတ်ဝန်ကြီးချုပ်နူရီအယ်မလီကီကိုထုတ်ပယ်ဖို့ကြိုးစားမှုတွေရှိလာတာကြောင့်ဒီလိုထုတ်ပယ်မယ်ဆိုရင်နိုင်ငံရေးကအကြက်အတဲနဲ့ရှုပ်ထွေးမှုတွေအကြီးအကျယ်ပေါ်လာလိမ့်မယ်ဆိုတဲ့သတိပေးချက်တွေလည်းထွက်ပေါ်နေပါတယ်။ဒီလိုသတင်းတော့မာဂရက်ဘက်ရှီယာနဲ့စတက်ဖနီဟိုးတို့သတင်းပေးပို့ထားတာကိုဦးသိန်းနိုင်ကဆက်ပြီးတင်ပြပေးပါခင်ဗျာ။
ဟုတ်ကဲ့ဦးကျော်ကျော်သိန်းခင်ဗျာဘက်ကရက်မြို့တော်တဝမ်းမှာချမ်းဖက်သမားတွေကဆက်တိုက်ထက်ခါတလဲလဲဘုံခွဲတိုက်ခိုက်နေပါတယ်ဒီတိုက်ခိုက်မှုတွေကြားမှာအီရတ်ရဲသားတွေနဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေပြေဆုံးနေပါတယ်အလဲပိုင်းကာရာဒါခရိုင်ထဲမှာတချိန်နဲ့လူလူပေါက်ကွဲမှုတွေပေါ်ပေါက်ခဲ့ပြီးလူတွေတော်တော်များများပြေဆုံးသွားပါတယ်ဘက်ကရက်ဇီးတွေကနောက်ထပ်ဖြစ်ပေါ်တဲ့ပေါက်ကွဲမှုတွေကြားမှာလည်းလူတချို့ပြေဆုံးသွားခဲ့ပါတယ်မြို့တော်ရဲ့ပြင်ပပိုင်းအီရတ်စစ်တပ်ကတပ်သားစစ်တွေစီးလာတဲ့ကာရာစင်လဲဘုံနှင်းမိပြီးတော့တပ်သားစစ်တရာစင်လောက်ပြေဆုံးသွားခဲ့ပါတယ်အကြီးအကျယ်ပျက်စီးမှုတွေကြုံနေရတဲ့လေကင်းတွေကြားကအမ်မလီမြို့မှာလူတွေကစနေနေ့ကတက်ခံခဲ့ရတဲ့လူတွေကိုညင်မြုပ်ကြုံနေကြပါတယ်ဒီလိုကြုံနေကြတဲ့အချိန်မှာပဲဘုံခွဲတက်ခံမှုတွေကတော့နောက်ထပ်ပေါ်ပေါက်နေတာပါစနေနေ့ကတက်ခံလူမျိုးစုတွေနေထိုင်တဲ့အမ်မလီမှာလူတွေစီကားတဲ့ဈေးတွေကိုကိုနေကားတစင်းကဖောက်ခွဲပစ္စည်းတွေနဲ့မောင်းဝင်ပြီးတော့အသေးခံဖောက်ခွဲတက်ခဲ့ခဲ့တာပါဒီတက်ခံမှုကြောင့်ဈေးဆိုင်တွေနဲ့ရှုံးအုံနဲ့စောက်ထားတဲ့အိမ်တွေပြိုကျပျက်စီးခဲ့ပါတယ်လူတွေလည်းအိမ်တွေပျက်စီးတွေအောက်မှာပိတ်မိနေခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်လူ130လောက်သေဆုံးခဲ့တယ်လို့မနေ့ကပဲအာနာပိုင်တီကပြောပါတယ်လူ150လောက်လည်းဒဏ်ရာရခဲ့ပါတယ်ဒီလိုချက်ဖက်မှုတွေပေါ်ပေါက်နေချိန်မှာပဲအီရတ်ပါလီမန်အတွင်းအဖွဲ့တစ်ဖွဲ့ကဝန်ကြီးချုပ်မာကီရဲ့အစိုးရအဖွဲ့ပေါ်မှာအယုံကြည်မရှိဆိုတင်သွင်းမှုကျင်းပနေတယ်ဆိုတဲ့သတင်းတွေထွက်ပေါက်ခဲ့ပါတယ် CNN သတင်းဌာနရဲ့မနေ့ကထုတ်လွှင့်တဲ့အစီအစဉ်မှာအီရတ်မျိုးသားလုံခြုံရေးချန်ပေးမော်ဖက်အရိုဗင်းကပါလီမန်အတွင်းမှာရှိတဲ့အစွန်းရောက်တွေတူးတန်းနေရလက်ရှိအစိုးရကိုမချိန်လက်ကြဘူးလို့ပြောပါတယ်ဒါပေမဲ့လည်းသူကဝန်ကြီးချုပ်မာကီယာအမျိုးသားပြန်လည်တင်းမြက်ရေးနဲ့ညီညွတ်ရေးအတွက်ရှေ့ဆက်လှုပ်ဆောင်နေတဲ့အကြောင်းဒီကြိုးပမ်းမှုတွေကနိုင်ငံရေးမကျေလည်မှုတွေကြားမှာနောက်နေကြံကြသွားနိုင်တယ်လို့သတိပေးပါတယ
် I can tell you one thing that after Maliki there's going to be the hurricane in Iraq this is extremely important point
ကျွန်တော်တခုပြောနိုင်တာရှိပါတယ်လက်ရှိဝန်ကြီးချုပ်မာလီကီမရှိဘူးဆိုရင်အီရတ်မှာနိုင်ငံရေးမုန်တိုင်းတွေမှွေပြီးလို့ပြောရမှာပါအနောက်တိုင်းသားတွေရောအာရဗ်လူမျိုးတွေရောမွ슬림အများစုကရောဒီကိစ္စကိုအားလုံးနားရထားဖို့ဒါအလို့အရေးကြီးတဲ့အချက်လို့ကျွန်တော်ပြောချင်ပါတယ
်ဒီတော့တွင်အီရတ်ဝန်ကြီးချုပ်နော်ရီယယ်မာကီကရှီးအိုက်မွ슬림မဂါဒါအယ်ဆာရာဟူရှီးအိုက်မွ슬림ရဲ့ဆာရာလုံရှားမှုတွေအတွင်းအရင်အာလာရှီအောင်ဆာရန်ဟူစိကိုတစ္ဆာခံတဲ့သူတွေထုတ်ဖော်ဝင်နေတယ်ဆိုပြီးသတိပေးလိုက်ပါတယ်ဒီအဖွဲ့အနေနဲ့ကြမ်းဖက်မှုတွေနဲ့မပတ်သက်အောင်ကင်းကင်းချင်းချင်းနေဖို့လည်းသူကသတိပေးလိုက်ပါတယ်မဂါဒါအယ်ဆာရာဖွဲ့ပြောရေးဆိုခွင့်ရှိသူကတော့ဝန်ကြီးချုပ်မာကီကိုအမေရိကန်ကျူးဆွဲရကနေတဲ့ရုပ်သေးရုပ်လိုပြန်လည်ဆွဆွဲလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေကအီရတ်မှာရှိတဲ့ရှီးအိုက်စစ်သွေးကြွတွေကိုအကြမ်းဖက်တိုက်ခတ်မှုတွေလုပ်နိုင်အောင်အီရန်ဘက်ကကူညီနေတဲ့အထောက်အထားတွေရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ဆာရာဖွဲ့ပြောရေးဆိုခွင့်ရှိသူကတော့အီရတ်နိုင်ငံမှာရှိတဲ့အီရန်ရဲ့ဩဇာလွှမ်းမိုးမှုတွေကအရင်ကသူထင်ထားသလိုမဟုတ်ဘဲလျော့နေနေပါပြီလို့တုံ့ပြန်ပြောဆိုခဲ့ပါတယ်။အီရတ်နိုင်ငံရဲ့အမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွေအတွင်းအမေရိကန်လွှတ်တော်မှအလေးပေးပြီးဆွေးနွေးဖို့စီစဉ်နေပါတယ်။အမေရိကန်ဥပဒေပြဦးမတ်တွေကတော့အမေရိကန်တပ်ဖွဲ့တွေအီရတ်ကစုခွာရေးနဲ့အသုံးစိတ်ကန့်သတ်ရေးကိစ္စတွေလွှတ်တော်မှအခြေတင်ဆွေးနွေးဖို့စီစဉ်နေကြကြောင်းပါ